ိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ဥရောပခီးစဉ်ဟာရခိုင်ဒေသပြည်ပကကံတွဲပုံတွေကြောင့်နိုင်ငံတကာဖိအားကြုံရတဲ့မြန်မာနိုင်ငံအတွက်အနောက်နိုင်ငံတွေရဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုကိုပိုရစေဖို့အထောက်အကူဖြစ်စေလိမ့်မယ်လို့မြန်မာရေးလှိလာသုံးသပ်သူတွေကမြင်ပါတယ်။ချက်နဲ့ဟန်ဂေရီနှစ်နိုင်ငံကို၃ရက်ကြာခီးသွားရောက်တဲ့ခီးစဉ်နဲ့ပတ်သက်လို့ပြောဆိုလိုက်ကြတာပါ။ဒီအကြောင်းကိုဆက်ပြီးတင်ပြပါမယ်။ချက်သမရနိုင်ငံနဲ့ဟန်ဂေရီနိုင်ငံကို၃ရက်ကြာသွားရောက်တဲ့ဒေါက်တာဆန်းစုကြည်ရဲ့ချစ်ကြည်ခီးစဉ်အတွင်းချက်ဟန်ဂေရီနိုင်ငံတွေနဲ့မြန်မာနိုင်ငံကြားနှစ်နိုင်ငံစီးပွားရေးဆွေးနွေးပွဲတွေကျင်းပခဲ့တယ်လို့ချက်သမရနိုင်ငံဆိုင်ရာမြန်မာတန်ယုံကိုလည်းပြန်လည်ဖွင့်လှစ်နိုင်ခဲ့ပါတယ်။အဲဒီတော့ဒေါက်တာဆန်းစုကြည်ရဲ့ဥရောပခီးစဉ်ဟာမြန်မာနိုင်ငံအတွက်ဘယ်လိုအကျိုးရှိစေမှာပါလဲ။အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့မြန်မာနိုင်ငံရေးလှိလာသုံးသပ်သူဒေါက်တာတင့်ဆွေကအကောင်းမြင်ပါတယ
်။ကျွန်တော်ကတော့အကျိုးရှိတဲ့ဘက်ကမြင်ပါတယ်။ဒီနိုင်ငံတွေကဟိုအမေရိကတို့လိုတခြားသောနိုင်ငံတွေနဲ့မတူတဲ့အနေအထားတည်ရရှိတယ်။နောက်တစ်ခါအဲ့ဒီနိုင်ငံတွေကတင့်တင့်မြတ်တဲ့အမြင်မျိုးပေါ့နော်။ဟိုနည်းပညာတို့ပညာရေးတို့ကစပြီးတော့ဟိုရှိတယ်။နောက်တစ်ခါဒီ check ဆိုရင်တော့ဒါအစဉ်ဆက်ကိုပေါ့နော်။တောင်းဆိုပြီးနေကြကြုံကြတဲ့ကာလတွေကရင်ဒီကြောင့်ပြီးတော့ဓမ္မအခုကြီးပေးခဲ့တဲ့နိုင်ငံမျိုးဖြစ်တော့နားလည်မှုလို့ပို့ရှိတာပေါ့နော်အဲ့တော့ကဒီပမာနိုင်ငံအတွက်ရောလက်ရှိအစိုးရအတွက်ပါဒီနှစ်နိုင်ငံခီးစဉ်ကနေပြီးတော့အပြည့်အစုံဟိုဖြစ်နိုင်တယ်နားလည်မှုရေနောက်တစ်ခါပူးပေါင်းဆောင်ရွက်မှုတွေရေနောက်အဲ့ဒီနှစ်နိုင်ငံကတဆင်ရလာနိုင်တယ်နိုင်ငံကဆက်ဆံရေးအမြင်နေပါပါပို့ပြီးတော့ပမာနိုင်ငံအတွက်ဟိုအပြည့်အစုံပို့ဆောင်လာနိုင်ငံရေလို့ကျွန်တော်ယူဆပါတယ်
ဒေါက်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ရဲ့ check နဲ့ hungary နိုင်ငံခီးစဉ်တွေဟာရေကန်ပိဋိပကကံတွဲပုံတွေကြောင့်အနောက်နိုင်ငံတွေကြားပုံရိပ်ကျဆင်းနေတဲ့မြန်မာနိုင်ငံအတွက်စီးပွားရေးရင်းနှီးမြှုပ်နှံမှုတွေပိုရလာစေဖို့အထောက်အကူဖြစ်လိမ့်မယ်လို့သုံးသပ်သူကကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ဖြစ်ပါတယ
်အခုမြန်မာပြည်မှာဆိုရင်ကျွန်တော်စီးပွားရေးအရန်ကြနေတယ်ကျွန်တော်အမြင်တော့ဒေါက်ဆန်းစုကြည်နဲ့ဖွဲ့တီ check ကိုသွားပြီးတော့ဥရောပနိုင်ငံတွေနဲ့စီးပွားရေးအတွက်သွားပြီးတော့ဆွေးနွေးကြတယ်လို့ကျွန်တော်မြင်ပါတယ်ဥရောပနိုင်ငံကမိတ်ဆွေတွေကိုလည်းမြန်မာပြည်မှာလာပြီးတော့မှအဲ့ဒီစီးပွားရေးလုပ်ဖို့ investment တွေလုပ်ဖို့ရန်အတွက်သူဖိတ်ခေါ်တာရှိတယ်ဆိုတော့ကျွန်တော်ထင်တာကမြန်မာပြည်ရဲ့စီးပွားရေးအတွက်အရေးအကြီးပါတယ
်ဒေါက်ဆန်းစုကြည်နဲ့ Hungary ဝန်ကြီးချုပ် Victor Orban တို့တွေ့ဆုံခြင်းပူးတွဲကြေညာချက်ထုတ်ပြန်ရမှာတော့အရှိတောင်အာရှမှာရောဥရောပမှာပါရွှေပြောင်းအခြေချဖို့ဝင်ရောက်လာကြတဲ့မွတ်စလင်တွေအရင်နဲ့ပတ်သက်လို့ခေါင်းဆောင်နှစ်ဦးကြားသဘောတူကြပြီးဒီပြဿနာကိုအလေးထားပြောဆိုကြတယ်လို့နိုင်ငံတကာသတင်းတွေမှာဇောင်းပေးဖော်ပြပါတယ်ဒီဆွေးနွေးမှုကနေအနောက်နိုင်ငံတွေကမြန်မာအစိုးရအပေါ်အမြင်တိစောင်းမှုတွေကိုတစုံတရာဖြေရှင်းနိုင်လိမ့်မယ်လို့ဒေါက်တာတင့်ဆွေကသုံးသပ်ပါတယ
်ဒီ EU တို့အမေရိကန်တို့ဆိုတဲ့နိုင်ငံတွေကပမာနိုင်ငံမှာလက်ရှိအစိုးရကိုအပေါ်မှာမကောင်းမြင်နေတဲ့ဟာကြီးရှိတယ်။အဲတော့ဟန်ဂေရီကခုလက်ရှိအစိုးရကလက်ရဆောင်ဆိုတော့သူတို့ကလည်းဒီလိုဒုက္ခတွေအပေါ်မှာအမြင်ကဒါကိုပြဿနာကိုတည့်တဲ့သူတို့ကဟိုအစွန်တစ်ဖက်ကနေမြင်ကြတာပေါ့။အဲတော့ဒီပညာချက်အရာဆိုရင်နီလန်တစ်တင်နဲ့အပြန်လှန်နားလည်မှုပေါ့။တနည်းအားဖြင့်ဒေါ်အောင်ဆန်းစုကြည်ရဲ့အစိုးရကဆောင်ရွက်နေတာဒီပုံမှာဥရောပသမဂ္ဂလည်းတဆိုပြပို့ပြီးနားလည်လာနိုင်တယ်လို့ဖြစ်ရှင်းနီလန်မှာလည်းကျွန်တော်ထင်တယ်နီလန်အတွက်တဆုံပြတော့ရခဲ့နိုင်တယ်လို့ကျွန်တော်အပြည့်အစုံဘက်ကမြင်ပါတယ်ခင
်ဗျ။ဂျက်နဲ့ဟန်ဂရီနိုင်ငံခီးစဉ်တွေအတွင်းဒေါက်ဆန်းစုကြည်ကမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ပြည်တွင်းငြိမ်းချမ်းရေးနဲ့မျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်တွေရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆောင်ရွက်ချက်တွေပညာရေးပြည်ပြင်ပြောင်းလဲမှုနဲ့နိုင်ငံသားစီးပွားရေးပညာရေးပူးပေါင်းဆောင်ရွက်မှုအခြေအနေတွေကိုဆွေးနွေးခဲ့ပါတယ်ခင်ဗျာ